Brexit လို့လူသိများတဲ့ EU ဥရောပသမဂ္ဂကနေ Britain နိုင်ငံနှုတ်ထွက်မဲ့ကိစ္စကိုဒီလမကုန်းကမှာဥရောပကောင်စီကိုတရားဝင်အကြောင်းကြားမယ်လို့ညွှန်ကြား Theresa May က Britain အောက်လွှတ်တော်ကိုအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ EU တွေကနေနှုတ်ထွက်တဲ့ကိစ္စတွေကိုညှိနှိုင်းဆွေးနွေးတဲ့အခါမှာ Britain နိုင်ငံထဲမှာရှိနေသူအလုံးအတွက်အဆင်ပြေစေမဲ့သဘောတူညီမှုတွေရရှိသွားအောင်ကြိုးစားသွားမယ်လို့လည်း Britain ဝန်ကြီးချုပ်ကကတိပေးခဲ့ပါတယ်။ EU တွေကနေနှုတ်ထွက်မဲ့လုပ်ငန်းတွေကိုတရားဝင်စတင်လိုက်ပြီးတော့နောက်ဆက်တွဲဘာတွေဖြစ်လာမလဲဆိုတဲ့ညှိနှိုင်းမှုတွေဘလောက်ကြာလာမလဲဆိုတာတွေကိုမတ်စုမြတ်မွန်ကတင်ဆက်ပေးပါလိမ့်မယ်ခင
်ဗျ2016ဂျွန်လလူမှုစန္ဒခံယူပွဲကနေဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနေထုတ်ထွက်မယ်လို့ဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ရလတ်အတိုင်းအကောင့်ထဲပို့ဖို့အတွက်ဗြိတိန်အစိုးရကစ조사နေပါတယ်ဥရောပသမဂ္ဂရဲ့ Lisbon သဘောတူစာချုပ်Article 50စာပိုက်50မှာအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခြင်းနဲ့ဆိုရင်ဥရောပကောင်စီဥက္ကဋ္ဌကိုတရားဝင်စာရေးသားပေးဖို့အကြောင်းကြားရမယ်လို့ပြောထားပါဗျ။ဒါကြောင့်ဒီလမကုန်ခင်မှာဗြိတိန်နိုင်ငံနှုတ်ထွက်မဲ့အကြောင်းတရားဝင်အသိပေးမှာဖြစ်တယ်လို့ဝန်ကြီးချုပ် Theresa May ကဗြိတိန်အောက်လွှတ်တော်ကိုအင်္ဂါနေ့ကပြောကြားခဲ့ပါဗျ။ EU ရဲကနှုတ်ထွက်ရေးဥပဒေကြမ်းကိုလွှတ်တော်နှစ်ရက်လုံးမှာအတည်ပြုနိုင်ခဲ့ပြီးတဲ့နောက်ဗြင်မာကြီးရဲ့အတည်ပြုချက်ရရင်အရင်အစီအစဉ်အတိုင်းနှုတ်ထွက်မှုလုပ်ငန်းတွေကိုစတင်မှာဖြစ်တယ်လို့ဝန်ကြီးချုပ်မေကပြောကြားခဲ့ပါတယ
်။ This will be a defining moment for our whole country as we begin to forge a new relationship with Europe and a new role for ourselves in the world.
ဝင်းနစ်ဆိုင်ရေးတစ်ကိုစတင်ပြီးကမ္ဘာ့လေမှာဗြိတိန်နိုင်ငံရဲ့အခန်းကဏ္ဍတစ်ကိုစတင်မှာဖြစ်တဲ့အတွက်ဗြိတိန်နိုင်ငံရဲ့အနာဂတ်ကိုဆုံးဖြတ်ပေးမယ့်အချိန်ရောက်လာတော့မှာပါ။ဗြိတိန်ဟာခိုင်မာပြီးကိုပိုင်အုပ်ချုပ်တဲ့ကမ္ဘာနိုင်ငံတစ်ခုအဖြစ်နဲ့ကိုယ့်ရဲ့ဥပဒေတွေနဲ့နေဆက်တွေကိုပါကိုယ်တိုင်ထိန်းချုပ်တဲ့နိုင်ငံအဖြစ်ရှိသွားမှာပါဒီအခွင့်အရေးကိုအမိရဆုပ်ကိုင်ပြီးခိုင်မာတဲ့စီးပွားရေးလူမှုအတိုင်းအဝန်အလုံးအတွေ့ပို့ပြီးမျှတတဲ့အခြေအနေတွေကိုရရှိအောင်လုပ်သွားမှာဖြစ်ပါတယ်ဒါမှသာနိုင်ငံရချမှာရှိနေကြတဲ့ဗြိတိန်လူမျိုးတွေနဲ့နိုင်ငံထဲမှာရှိနေကြသူတွေအလုံးအတွေ့တင့်တော်တဲ့သဘောတူညီမှုဖြစ်ပါလိမ့်မယ်
EU ရဲကနေဗြိတိန်နိုင်ငံနှုတ်ထွက်မှာကိုမချေနှက်တဲ့ Scotland အစိုးရက Scotland နဲ့သီးခြားခွဲထွက်တဲ့မတဲ့နောက်တစ်ကြိမ်ဆန္ဒခံယူပွဲကို2018အကုန်ဒါမှမဟုတ်2019အစောပိုင်းလို့ဖို့တင်းနှင်းလာနေတော့ကပဲတောင်းဆိုထားပါတယ်။ဒါကြောင့် Scotland နဲ့အစိုးရအပါအဝင်နိုင်ငံထဲမှာရှိကြသူတွေအားလုံးအတွက်တင့်တော်တဲ့သဘောတူညီမှုရရှိအောင်စ조사သွားမှာဖြစ်တယ်လို့ဝန်ကြီးချုပ် Theresa May ကပြောကြားခဲ့တာပါ။အခုအချိန်ဟာနိုင်ငံရေးကစားဖို့အချိန်မဟုတ်သလိုနိုင်ငံထဲမှာမရေရာမှုတွေ၊ကွဲပြားမှုတွေကိုဖန်တီးရမယ့်အချိန်မဟုတ်ဘူးလို့လည်းဝန်ကြီးချုပ်ကပြောကြားသွားခဲ့ပါတယ်။ EU ရဲကနေဗြိတိန်နှုတ်ထွက်မဲ့အကြောင်းအသိပေးစာကိုမတ်လ31ရက်နေ့မှာနောက်ဆုံးထားပြီးတော့ဥရောပကောင်စီဥက္ကဋ္ဌစီကိုပေးပို့လိုက်မယ်လို့မျှော်လင့်ရပါတယ်။အဲဒီလိုပေးပို့လိုက်ပြီးတာနဲ့ဘာတွေဆက်ဖြစ်မှာလဲဆိုတာကို Free University of Brussels တက္ကသိုလ်ရဲ့ဥရောပရေးရာလေ့လာရေးသိပ္ပံကနိုင်ငံတကာဆက်ဆံရေးပါမောက်ခMario Tello ကအခုလိုရှင်းပြပါဗျ
။ After the receiving the letter, we will have the discussion in the Council, European Council with the among member head.
အကြောင်းကြားစာရတာနဲ့ဥရောပကောင်စီမှာအစိုးရအကြီးအကဲတွေခေါင်းဆောင်တွေကြားဆွေးနွေးမှုတွေစတင်ပါလိမ့်မယ်။နှုတ်ထွက်ရေးနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးကြတဲ့အခါလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုဥရောပကောင်စီမှာဆွေးနွေးချမှတ်ကြမှာဖြစ်ပါတယ်။အဲ့ဒီနောက်မှာ EU ဘက်ကဥဆောင်ဆွေးနွေးမဲ့သူကိုတတ်မှတ်ပြီးညှိနှိုင်းမှုတွေစတင်မှာဖြစ်ပါတယ်။အရင်ဓာတ်မျိုးတစ်ခါမှမဖြစ်ဘူးတဲ့အတွက်အချိန်ကြာနိုင်ပါတယ်
။လောလောဆယ်အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ရဲကနေဘယ်အဖွဲ့ဝင်ကမှထွက်သွားဘူးတာမရှိခဲ့ဘူးတာကြောင့်ဆွေးနွေးမှုတွေဟာအချိန်ယူရလိမ့်မယ်လို့လေလာသူတိုင်းကသုံးသပ်နေကြတာပါ။ရှုပ်ထွေးခက်ခဲတဲ့ဆွေးနွေးမှုတွေလုပ်ကြရလိမ့်မယ်လို့ Egmont Royal Institute ကဥရောပရေးရာအစီအစဉ်ဒါရိုက်တာအလက်ဇန်ဒာမတ်တယ်လာရာကပြောပါတယ
် the cost of leaving and legal rights of citizens on both sides of the English Channel
အတိတ်ကလူတွေချန်ရစ်ခဲ့တဲ့အစဉ်လာအတိုင်းပြောရမယ်ဆိုရင် EU တွေကနေထွက်တဲ့အတွက်ဘလောက်ဆုံးရှုံးနှစ်နာသွားမှာလဲဆိုတာနဲ့အင်္ဂလိပ်ရေလက်ကြားတစ်ဖက်တစ်ချက်မှာရှိကြတဲ့နိုင်ငံသားတွေရဲ့ရပိုင်권တွေကအဓိကဆွေးနွေးစရာအချက်တွေဖြစ်ပါတယ်ဒါပေမဲ့ UK နဲ့ဥရောပသမဂ္ဂရဲ့အနာဂတ်ဆက်ဆံရေးဘယ်လိုဖြစ်သွားမလဲဆိုတဲ့အပိုင်းမှာပိုပြီးကြီးကျယ်ရှုပ်ထွေးတဲ့ဆွေးနွေးမှုတွေရှိလာနိုင်ပါတယ်
။ညှိနှိုင်းဆွေးနွေးမှုတွေဟာပုံမှန်အားဖြင့်နှစ်နှစ်လောက်ကြာမယ်လို့ခန့်မှန်းထားပေမဲ့ဗြိတိန်နဲ့ EU အဖွဲ့ဝင်တွေအားလုံးကြားသဘောတူညီမှုတွေရရှိနိုင်ဖို့အတွက်ဒီထက်မကကြာနိုင်တယ်လို့တွက်နေကြပါရဲ့ရှင်။